ထိုင်းနိုင်ငံနတ်ခွန်စီသမရခရိုင်အတွင်းကဆောက်လုပ်ရေးလုပ်ငန်းမှာလှုပ်အားကမရဘဲရောင်းစားခံထားတဲ့အသက်20ဝန်းကျင်အရွယ်လူငယ်သုံးဦးပါဝင်မြန်မာနိုင်ငံသား4ဦးကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့အကူအညီနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဇွန်လ10ရက်နေ့ကကယ်ဆယ်ခဲ့ပါတယ်။အပြည့်အစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာအလုတ်ကင်ရှာဖွေဖို့အတွက်ရောက်လာကြတဲ့လူငယ်တွေကိုမြဝတီမြို့ကပွဲစားတဦးကနေထိုင်းနိုင်ငံတောင်ပိုင်းနကွန်စီသမရခရိုင်တွင်းကစောက်လုပ်ရေးလုပ်ငန်းခွင်ကိုဘတ်ငွေ 16,500 စီယူပြီးပို့ပေးခဲ့တာပါ။သူတို့တွေကိုတရားမဝင်လမ်းကနေပို့ဆောင်ပေးခဲ့ပြီးတဦးကို8လကနေတစ်နှစ်ကျော်ကြာတဲ့အထိလှုပ်အားကမရဘဲခိုင်းစေခဲ့တာကြောင့်မိသားစုဝင်တွေကမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကိုတိုင်ကြားခဲ့တာဖြစ်ပါတယ်။အဲဒီကနေတဆင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုရှာဖွေကယ်ဆယ်ပေးဖို့အတွက်အကူအညီတောင်းခဲ့တာကြောင့်မြန်မာနိုင်ငံသား၄ဦးကိုကယ်ဆယ်နိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်ရေးကအခုလိုပြောပြပါတယ်
။ရလာတာ၄ယောက်ရလာတာ၃ယောက်ကမြန်မာဒီရဲစခန်းနေအကူအညီတောင်းလာတာဆိုတော့အဲ DSI ထောက်လိုင်းရင်းနဲ့ဝယ်လို့နေသွားတယ်သွားပြီးတော့နေမီရဲစခန်းကဟိုလောက်ဝကပေါ့နော်နောက်ပြီးတော့နေမီရဲစခန်းရဲ့ရဲရရှိတွေပါတယ်သူရဲ့နေရာဝင်စစ်တယ်ဝင်စစ်တဲ့အခါကျတော့နေရာရဲ့ပိုင်ရှင်ကရွာလူကြီးဖြစ်နေတယ်အဲဒီရွာလူကြီးဖြစ်နေတယ်နောက်ပြီးတော့မြန်မာနိုင်ငံရဲစခန်းဘက်ကနေပြီးအကူအညီတောင်းလာတာကနာမည်နဲ့တိုက်ကြီးလားအသက်လောက်ရှိတယ်လောကကြီးကြပြီလားသက်သက်ပြီးတဲ့အခါကျတော့ပွဲစားအောင်ပဲပြီးတော့သူတို့လက်ထဲကမပေးဘူး
နကွန်စီသမရခရိုင်တွင်မှရေရည်ကြီးနေခြင်းဖြစ်ပြီးလူကုန်ကူးခံရတဲ့မြန်မာလူငယ်တွေကိုအခက်အခဲတွေနဲ့သွားရောက်ကယ်ဆယ်ခဲ့ရတာဖြစ်တယ်လို့ပြောပါတယ်။လှုပ်အားကောင်းမှုဖျက်ခံရပြီးပွဲစားရောင်းစားတာကိုခံခဲ့ရတဲ့လူငယ်တဦးကတော့အခုလိုပြောပြပါတယ်
။တော့ဟို16,500ပေးရတယ်အားလုံးပေါင်း။သူပြရတာသူအလုံးနဲ့ပြန်ပြီးမဆက်ရတာကြာအလုံးလုံးမဆက်ရတာကြာ။တစ်ခါကနေမပြန်နှုတ်တာကြာ။အဲဒါ3,000 3,000အလုံးပြန်နှုတ်တာကြာ။အဲ့အကြည့်သွားပြီဗျ။ကြည့်သွားရဲ့အထိကိုကျွန်တော်တို့ပတ်ဆက်မထုတ်ပြရဘူးဗျ။ကြည့်သွားပြီးမှပတ်ဆက်မထုတ်ပြတော့ဗျ
။မြန်မာလူငယ်တွေကိုခေါ်ယူပြီးအလုတ်စီခိုင်းတဲ့တတိကိုတော့တရားမဝင်တဲ့သူတွေကိုအလုတ်ခိုင်းစေမှုနဲ့တရားဆွဲဆိုထားပါတယ်။မြန်မာလူငယ်တွေကတော့သူတို့လှုပ်အားခေါင်းပုံဖြတ်ခံရမှုနဲ့ပတ်သက်လို့ညနာကြီးကိုတော့တတိထံကနေပြန်လည်ရရှိခဲ့ပြီးမြန်မာလူငယ်တွေကိုတော့ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုနဲ့အမှုဖွင့်တရားဆွဲဆိုခံရကြောင်းသူတို့ကိုပြစ်ဒဏ်ချပြီးရင်တော့နေဆက်ကိုပြန်ပို့မယ်လို့ဆိုပါတယ်
။အော်ကျွန်တော်ဒီကနေလုပ်ပြီကျွန်တော်တို့အခုပါပေါ့ဒီမှာသူတို့အမှုပေါ့သူတို့တောင်းဝင်ရကျွန်တော်တို့ကလုပ်မယ်ပေါ့ထုတ်ထားမယ်ဆိုတော့ပြောရတယ်။ထိုင်းဥပဒေကထုတ်ထားမယ်လို့ပြောတယ်။အော်45ရက်လို့ပြောရတယ်ကြ။ဟုတ်ပြီတော့ကျွန်တော်မြန်မာပြည်ကိုပြန်မယ်ကြ
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အစည်းနဲ့2016ခုနှစ်ထဲမှာထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးလူကုန်ကူးခံရသူပေါင်း348ယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။2018ခုနှစ်ထဲမှာတော့ဒါဟာပထမဆုံးအချိန်ကယ်ဆယ်ခဲ့တာဖြစ်တယ်ဆိုပြီးအမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်။ထိုင်းနိုင်ငံမှာတော့ပင်လယ်စာလုပ်ငန်းတွေနဲ့ငါးဖက်လုပ်ငန်းတွေမှာမြန်မာအလို့သမားတွေရောင်းစားခံရမှုတွေရှိနေတာကြောင့်ထိုင်းအစိုးရကလူကုန်ကူးမှုနှိမ်နှင်းရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တာပါ။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို TR3 လို့ခေါ်တဲ့အနိုင်ဆုံးစီးရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရွှေပြောင်းလို့တမား3တန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်။